အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအတွက်မှာကုန်သွယ်ရေးနဲ့လူမျိုးရေးကိစ္စရပ်တကိုအဓိကဦးစားပေးဆွေးနွေးကြတာဟာလူခွင့်ချိုးဖောက်မှုတွေကိုအရေးမကြီးသလိုမျိုးပြစ်ပယ်တာမျိုးမဖြစ်သင့်ဘူးဆိုပြီးတော့လူခွင့်အဖွဲ့တွေကသတိပေးပြောဆိုနေပါတယ်။အခုအမေရိကန်အာဆီယံထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးတော့အချိန်ကြာကြီးကြံနေမဲ့ပုံရိပ်တစ်ခုကတော့သမ္မတဂျိုးဘိုက်ဒန်ဟာအာရှရဲ့လူခွင့်ချိုးဖောက်သူတွေနဲ့အတူရှင်ပြီးတော့ရပ်နေခဲ့တယ်ဆိုတာပါ။ကမ္ဘောဒီးယား၊ဗီယက်နမ်နဲ့အခြားဒေသတွေကအဲ့ဒီလူခွင့်ချိုးဖောက်မှုတွေရော့ပါတော့အောင်လို့သမ္မတဂျိုးဘိုက်ဒန်အနေနဲ့တနည်းနည်းပဲဖြစ်စီတောင်းဆိုတာမျိုးဖြစ်စီလုပ်နိုင်ပေမဲ့အခုထိမတွေ့ရသေးပါဘူးဆိုပြီးတော့လူခွင့်ဆောင်ကြည့်လေးလာရဲ့အဖွဲ့ဝါရှင်တန်ယုံကဒါရိုက်တာဆာရာဂျီဂါကဗီယိုကိုပြောဆိုသွားတာ
ပါ One of the lasting images of this US ASEAN summit is going to
အာဆီယံနိုင်ငံတွေနဲ့လက်တွဲဖက်ဆက်ဆံရေးခိုင်မာလာဖို့နဲ့ Indo-Pacific ဒေသတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေကိုအင်အားချိန်ဝင်ရှာညှိဖို့အမေရိကန်ပြည်အောင်စုကတော့အဓိဋ္ဌာန်ဆောင်ရနေပါတယ်ဒေသတွင်းလူမျိုးရေးကိစ္စတွေအပြင်ကုန်သွယ်ရေးနဲ့ယူကရိန်းအရေးကိစ္စတွေကဆွေးနွေးပွဲအစီအစဉ်တွေကိုအဓိကလွှမ်းမိုးနေပါတယ်။ဒါကြောင့်လည်းဒေသအတွင်းလူခွင့်ရေးအခြေအနေတွေကိုမျက်ကွယ်ပြုမှဒီမိုကရေစီရေးအတွက်ဆွေးရုံမှုတစ်ခုခုဖြစ်မှာကိုလူခွင့်ရေးစောင့်ကြည့်ရေးဖွဲ့တွေက 3B ပြောဆိုနေကြတာပါ။